ထိုင်းနိုင်ငံမဲဆိုင်မြို့နားကလိုင်ကူထဲမှာပိတ်မိခဲ့တဲ့တောဝက်ဘောလုံးအတင်းသား12ဦးနဲ့သူတို့ရဲ့နီးပြဆရာကိုကယ်တင်ခဲ့တဲ့ဒီကဘာကျော်ဖြစ်ရမှာဇလန်းကိုနာမည်ကြီးဒီ Crazy Rich Asians ရုပ်ရှင်ထုတ်လုပ်တဲ့ SK Global ကုမ္ပဏီက Netflix ကုမ္ပဏီနဲ့တွဲပြီးတော့ရုပ်ရှင်ရဲ့ကုတော်မှာဖြစ်ပါလေဒီအကြောင်းဒေါခင်မျိုးသက်ဆက်ပြောပါလိမ့်မယ်
မင်းဆိုင်နိုင်ယူထဲမှာမနှစ်ညွေတုန်းကပိတ်မိပြီးအသက်အရွယ်နဲ့ရင်ဆိုင်နေရသူတွေကိုကယ်ထုတ်ခဲ့ရတဲ့ဖြစ်ကိုကမ္ဘာတစ်ဝန်းကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြတာဖြစ်ပြီးနိုင်ငံတကာရုပ်ရှင်ကုမ္ပဏီတွေကဒီတောဝက်ဘောလုံးအတန်းဝင်13ယောက်ရဲ့အဖြစ်အပျက်နဲ့ပတ်သက်တဲ့ဇလံမူပိုင်ရိုက်ကူးခွင့်ရဖို့အတွက်ကြိုးစားခဲ့ကြပေမဲ့ထိုင်းစစ်ရကအရင်တုန်းကတော့ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့2019မတ်လ9ရက်နေ့ကတော့နန်းနန်းနန်းထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့မင်းဆိုင်အာဏာပိုင်တွေနဲ့ထိုင်းစစ်ရတာဝန်ရှိသူတွေဗန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးဇလန်တဲ့ရုပ်ရှင်ရိုက်ကူးခွင့်ကိုတောင်ကိုရီးယားခြေဆိုင် SK Global နိုင်ငံတကာရုပ်ရှင်ထုတ်လုပ်ရေးကိုမူပိုင်ပေးဖို့အတွက်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီဇလန်တွေကိုရိုက်ကူးဖို့အတွက်မူပိုင်ရထားတဲ့ SK Global နဲ့လက်တွဲပြီးလှုပ်ဆောင်ဖို့သဘောတူရကြောင်း American ခြေဆိုင် Netflix ကဧပြီလ30ရက်နေ့မှာအခမ်းအနားကျင်းပပြီးကြေညာခဲ့ပါတယ်။ဒီကြေညာပွဲကို SK Global ရုပ်ရှင်ထုတ်လုပ်ရေးကနာမည်ကြီး Crazy Rich Asians ကိုရိုက်ကူးခဲ့တဲ့ Director John M. Chu နဲ့အတူတောဝက်ဘောလုံးအတန်းသားတွေနဲ့သူတို့ရဲ့အကြံပေးထိုင်းတာဝန်ရှိသူတွေပါတက်ရောက်ခဲ့ကြတာပါ Netflix နိုင်ငံတကာရုပ်ရှင်ထုတ်လုပ်ရေးတာဝန်ခံ Erica North ကသူတို့ရဲ့ဇာတ်လမ်းကိုအကောင်းဆုံးဖြစ်အောင်ရိုက်ကူးမှာဖြစ်ကြောင်းပြောပါတယ
် We at Netflix believe that great stories travel
တကယ်ကြီးဖြစ်တဲ့ပုံစံကနေရာအနှံ့ကိုရောက်လေရှိတယ်ဆိုတော့ကျွန်တော်တို့ Netflix ကယုံကြည်သလိုသူတို့ရဲ့ဇာတ်လမ်းဟာလည်းဒီကမ္ဘာလုံးဟာစိတ်ဝင်စားနဲ့ပြောင်းနေကြတဲ့ဇာတ်လမ်းဖြစ်တဲ့အတွက်ဒါကိုခြံထားလို့မရပါဘူး။ဒီဇာတ်လမ်းကိုကျွမ်းကျင်တဲ့ပညာရှင်အဖွဲ့တွေနဲ့ထိုင်းမှာရိုက်ရမှာမို့ကျမတို့စိတ်ချမ်းသာရပါတယ်။ကျမတို့ရဲ့လှုပ်ဆောင်မှုတွေကိုအားလုံးသိအောင်အမြင်ပြောပြပေးမှာပါ။ဒီဇာတ်လမ်းကိုအကောင်းဆုံးပြန်တင်ပြနိုင်ဖို့အတွက် Netflix နဲ့ SK Global တို့အနီးကပ်လက်တွဲဆောင်ရွက်မှာဖြစ်ပြီးထူးထူးခြားခြားတင်ဆက်ပေးနိုင်ဖို့လည်းမျှော်လင့်ထားပါတယ်။တောဝက်ဘောလုံးအဖွဲ့သားတွေလိုင်ကူထဲမှာပိတ်မိနေတာကိုကြည့်တင်တဲ့ထူးခြားတဲ့ဇာတ်လမ်းကို Netflix နဲ့ SK Global ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကရိုက်ကူးရမှာထိုင်းပြည် Data Ring နဲ့နိုင်ငံတကာအမှုပညာရှင်တွေကျွမ်းကျင်သူတွေပါဝင်မှာဖြစ်ကြောင်းလည်း Erica North ကပြောပါတယ်။2019မှာပြသခဲ့တဲ့နာမည်ကြီး Bad Genius ကရိုက်ကူးသူထိုင်း Director Natawood Pompiria ကလည်း Director John M. Chu နဲ့အတူဒီဇာတ်လမ်းတွေကိုရိုက်ကူးမှာဖြစ်ပါတယ်။ရုပ်ရှင်ထုတ်လုပ်သူတွေနဲ့တောဝက်ဘောလုံးအတင်းသားလူငယ်လေးတွေသူတို့ရဲ့မိသားစုတွေကြားဆက်သွယ်မှုအဆင်ပြေစေဖို့အတွက်တက်တင်းတမ်လန်းကုမ္ပဏီကိုဖွဲ့စည်းခဲ့ပြီးဥက္ကဋ္ဌကတော့သူတို့ရဲ့နီးပြဆရာအသက်25နှစ်ရွယ်အက်ကပိုးချန်တဝန်ဖြစ်ပါတယ်သူကအခုထိုင်းစုရဲ့ခွင့်ပြုချက်နဲ့ရိုက်ကူးမဲ့သူတွေဟာထိုင်းနိုင်ငံတောင်ကျုံလှုပ်ဆောင်ပေးမဲ့သူတွေဖြစ်တယ်လို့သူယုံကြည်ကြောင်းထိုင်းဘာသာနဲ့အခုလိုပြောပါတယ
်။ချွမ်းမန်ကလည်းချွမ်းမန်နဲ့ဟောမူပြလာမှာ
။ဆုံးရကော်မတီကပေးတဲ့အချက်လက်တွေကတည်တည်ချာချာဆန်းစစ်ပြီးမှပေးတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ယုံကြည်ပါတယ်။သူတို့ဟာထိုင်းနိုင်ငံတောင်ကျုံအတွက်လှုပ်ပေးနိုင်တယ်ဆိုတာတွေ့ရတဲ့အတွက်သူတို့နဲ့ပဲတင့်တော်မယ်လို့ကျွန်တော်တို့ကုမ္ပဏီနဲ့ကော်မတီကလည်းဆုံးဖြတ်ပါတယ်လို့ထိုင်းဘာသာနဲ့ပြောတော့တာပါ။ဒီတော့အဖွဲ့သားတွေရဲ့တက်တင်းတန်လုံးကုမ္ပဏီအတွက်အကြံပေးကထိုင်းစစ်တပ်ပြောရေးဆိုခွင့်ရှိသူဟောင်းတယောက်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဝီရာချန်ဆူခွန်တာပါတီပေါ့ဖြစ်ပါတယ်။ရုပ်ရှင်ရိုက်ကူးရာကနေရတဲ့အကျိုးမြတ် 20 ရာခိုင်နှုန်းကိုပေးလှူဖို့အတွက်တော့ဝယ်အတန်းအဖွဲ့သားတွေမှာအစီအစဉ်ရှိတယ်လို့သူကပြောပါတယ
်
သူတို့ရဲ့ယာယီအစီအစဉ်ရဆိုကလေးတွေနဲ့သူတို့ရဲ့မိသားစုတွေကသူတို့ရတဲ့ငွေရဲ့20ရာခိုင်နှုန်းကိုဥမာတဘောဝဘေးလန်ခံစားသူတွေအတွက်အခုငွေလိုမျိုးပေးဖို့ဆန္ဒရှိပါတယ်ဒါပေမဲ့ဒီလိုပေးရမယ်ဆိုတဲ့သဘောတော့မဟုတ်ပါဘူးသူတို့ဆန္ဒအတိုင်းပါ
သူတို့ရလာတဲ့ဝင်ငွေကိုထပ်ဝင်ကြောက်ဆိုင်ကိုအတွင်းကျန်စင်းလုပ်ငန်းတွေလုပ်ကြံပေးခဲ့တဲ့အစိုးရနဲ့လူမှုရေးအဖွဲ့တွေကိုရန်ပုံငွေဖြင့်နဲ့ခွဲဝေပေးဖို့ရှိပါတယ်။ကဘာကျော်ဖြစ်အမှန်ဇာလန်းတွဲတွေရိုက်ကူးထုတ်လွှင့်နေတဲ့ Netflix Media ထုတ်လုပ်ရေးဟာကဘာမှာဝင်ငွေအကောင်းဆုံးရနေတဲ့ဇာလန်းတွေကိုရိုက်ကူးထုတ်လုပ်နေတာဖြစ်ပါတယ်။မကြခင်ရိုက်ကူးတော်မဲ့တောဝက်ဘောလုံးအတင်းဝင်73ယောက်ရဲ့ဘဝဖြစ်အမှန်ရုပ်ရှင်ဇာလန်းတွဲကနေတောဝက်အတင်းသားတစ်ယောက်အတွက် American Dollar 9,400 နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3,000ရမှာဖြစ်ကြောင်းSK Global ရုပ်ရှင်ထုတ်လုပ်ရေးကကြေညာချက်မှာဖော်ပြပါတယ်။2018ဇူလ23ရက်နေ့ကထိုင်းမြောက်ပိုင်းဖြန့်ဝန်ချင်မဲဆန်မြို့ကမြန်မာနိုင်ငံသားရှမ်းနယ်ဘွား နိုင်ငံနဲ့လူငယ်တွေပါဝင်တဲ့တဝက်ဘောလုံးအတွင်းဟာကျောက်လိုင်းကိုတွင်ခိတ္တလက်ပတ်ဖို့ဝင်ကြည့်ခဲ့တဲ့မိုးရွာလာပြီးလိုင်းကူတွင်တောင်ကျရေးတွေတက်လာတာကြောင့်ဂူပြင်းပြန်မထွက်နိုင်ပဲ18ကြာပြိမိနေခဲ့တာဖြစ်ပါလေ။သူတို့အားလုံးကိုအသက်ရှင်ကယ်တင်နိုင်ခဲ့ပေမဲ့ထိုင်းရီရက်ကတက်ချက်ကြီးတူကတော့သူတို့ကိုကယ်ဆယ်ရင်အောက်ဆီဂျင်ပြတ်လက်တဲ့အတွက်တိဆုံးခဲ့ရတာပါ။ကလေးတွေကိုမတွေ့မချင်းနင်းမျိုးမျိုးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေနင်းညံ့မပြတ်လုပ်ခဲ့ကြတဲ့ထိုင်းရီရက်ထိုင်းစုရနဲ့ထိုင်းလူလူတွေရဲ့လူသားချင်းစာနာမှုလို့ရတွေကိုလည်းကမ္ဘာတဝန်းကချီးကျူးခဲ့ကြတာပါ